ဂျပန်ဝန်ကြီးချုပ်ဟောင်းယာဆူဟီရိုနာကာဆိုနီဟာအသက်100နှစ်အရွယ်မှာကွယ်လွန်သွားပါတယ်။တိုကျိုဆေးရုံမှာဒီကနေ့ကွယ်လွန်သွားတယ်ဆိုတာကိုတားဖြစ်သူကတီးပြူပြောကြားခဲ့ပါတယ်။1982ခုနှစ်ကနေ1989ခုနှစ်အထိဝန်ကြီးချုပ်တာဝန်ယူခဲ့သူနာကာဆိုနီဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဂျပန်နိုင်ငံကိုအနောက်နိုင်ငံတွေနဲ့အပြေးအဝဆက်ဆံရေးတည်ဆောက်နိုင်ခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့လည်းစီးရီးယားခိုင်မာတဲ့မဟာမိတ်နိုင်ငံဖြစ်အောင်လုပ်ထိုင်ခဲ့ပါတယ်။အမေရိကန်နဲ့သဘောထားအကြီးအကျယ်ကွဲပြားနေချိန်မှာဂျပန်နဲ့အမေရိကန်ကြားလုံခြုံရေးအရာဆက်ဆံရေးခိုင်မာအောင်သူအာရုံစိုက်အားထုတ်ခဲ့တာပါ။ဝန်ကြီးချုပ်ဟောင်းနာကာဆိုနီဟာအမေရိကန်သမ္မတဟောင်းရော်နယ်ရီဂန်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့သူလည်းဖြစ်ပါတယ်။သူ့လက်ထက်မှာဂျပန်ရဲ့ကာကွယ်ရေးအသုံးစိတ်ကိုတိုးမြှင့်ခဲ့တဲ့အပြင်ဒုတိယကမ္ဘာစစ်ပွဲအပြီးအမေရိကန်ရေးဆွဲပေးခဲ့တဲ့ဂျပန်ရဲ့ဖွဲ့စည်းပုံကိုပြင်ဆင်နိုင်အောင်တက်တက်ကြွကြွကြိုးစားခဲ့ပါတယ်။ဂျပန်လူမျိုးတွေအနေနဲ့မျိုးချစ်စိတ်ရှိကြဖို့ရရဲတင်းတင်းတိုက်တွန်းခဲ့တာကြောင့်လည်းဝေဖန်မှုတချို့ကိုရင်ဆိုင်ခဲ့ရပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလကရေတပ်အရာရှိတယောက်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းယာဆူဟီရိုနာကာဆိုနီဟာဂျပန်ရဲ့ဆုံးရှုံးနေတာမှုတွေကိုအတွင်းကြကြသိရှိခဲ့သူလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအပြီးအနှစ်40လောက်အကြာဂျပန်စီးပွားရေးတိုးတက်အောင်မြင်နေချိန်မှာဂျပန်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။2012ခုနှစ်မတ်လမှာတည်ထောင်ခဲ့တဲ့ဂျပန်မြန်မာအသင်းမှာဂျပန်ဝန်ကြီးချုပ်ဟောင်းနာကာဆိုနီလည်းအသင်းတည်ထောင်သူအဦးအနေနဲ့ပါဝင်ခဲ့ပါတယ်။